ကျွန်တော်ညဝင်းအောင်ပါခင်ဗျာ။ကာကွယ်ဆေးအမြောက်အများထုတ်တဲ့အိန္ဒိယနိုင်ငံဟာမြန်မာအပါအဝင်ဝင်ငွေနည်းတဲ့အိန္ဒိယနိုင်ငံတွေကိုကိုဗစ်ကာကွယ်ဆေးထောက်ပံ့ဝင်ငှားရင်းကာကွယ်ဆေးပေးတန်တမန်နည်းကိုအသုံးပြုလာပါတယ်။ဒါဟာကမ္ဘာလယ်မှာနာမည်ကောင်းရဖို့နဲ့တရုတ်ရဲ့ဩဇာလွှမ်းမိုးမှုအောက်ကနေတောင်အာရှနိုင်ငံတွေကိုပြန်ဆွဲထုတ်ဖို့အိန္ဒိယကမျှော်လင့်နေကြောင်းအန်ဂျနာပက်စရီချာနယူးဒီလီကပေးပို့တဲ့သတင်းကိုတင်ပြခြင်းပါတယ်။အဖို့တန်ဇီဝပစ္စည်းတွေတင်လာတဲ့ဒီလေယာဉ်ကြီးကတော့ကာကွယ်ဆေးထိုးနှံရေးအစီအစဉ်အတွက်ကိုဗစ်ကာကွယ်ဆေးစောင့်နေကြတဲ့နိုင်ငံတွေစီအိန္ဒိယကတွားရောက်ပေးဝေမှာဖြစ်ပါတယ်။အိန္ဒိယဟာသူ့နိုင်ငံတည်းကိုဗစ်ကာကွယ်ဆေးထိုးတဲ့အစီအစဉ်စလာပြီးဂျပန်အတွင်းမှာပဲမြန်မာ၊ဘင်္ဂလားဒေ့ရှ်၊နီပေါ၊ဘူတန်၊မော်လ်ဒိုက်စတဲ့နိုင်ငံတွေစီတန်းနဲ့ချီတဲ့ AstraZeneca ကိုဗစ်ကာကွယ်ဆေးတွေလိုက်လံဝင်ငှနေတာပါ။ပုံမျိုးစနိုင်ငံတွေကလိုချင်နေတဲ့ဈေးနှုန်းချိုသာပြီးသမန်ရီကဲတစ်တာမှာအလွယ်တကူတူလောင်ထားနိုင်တဲ့ဗီတိန် AstraZeneca ကာကွယ်ဆေးကိုအိန္ဒိယမှာအမြောင်များထုတ်လုပ်နေပါတယ်။အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကလည်းအိန္ဒိယရဲ့စည်စနာကိုချီးကျူးတုံ့ပြန်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဇာဟစ်ပြောတာက
A friend in need is a friend indeed.
လိုအပ်နေတဲ့အချိန်မှာကူညီတဲ့သူဟာတကယ်မိတ်ဆွေကောင်းပါပဲ
။အိန္ဒိယနိုင်ငံတွေကိုဦးစားပေးအစီအစဉ်နဲ့ကာကွယ်ဆေးဖြန့်ဝေပေးသွားမယ်လို့ဝန်ကြီးချုပ်မူဒီကပြောပါတယ်။တရုတ်နိုင်ငံကတော့သူနိုင်ငံတို့ကိုဗစ်ကာကွယ်ဆေးတွေတူတကီအပါအဝင်နိုင်ငံအတော်များများကိုဖြန့်ဝေပေးနေခြင်းမှာတောင်အာရှနိုင်ငံတွေကတော့ဗီတိန်လို့ AstraZeneca ဆေးကိုလိုချင်နေကြတာပါစရီလန်ချောလီယာဟာဂျင်တဲနိုင်ငံကလိလာရေးတက္ကသိုလ်ကမဟာဌာနမှူးဖြစ်ပါတယ
် India will want to make a point here in this area unlike in some others where
ညာတော့အဖြစ်တရုတ်ကစီးရေးစီးပွားရေးမှာအိန္ဒိယထက်တာလွန်ပေမဲ့ခုလိုကာကွယ်ဆေးကိစ္စမှာတော့အိန္ဒိယကသူ့အရေးချင်းကိုထုတ်ပြခြင်းမပြုရပါတဲ့အထူးသဖြင့်ဆေးဝါးထုတ်လုပ်တဲ့ကဏ္ဍဈေးသက်သာတဲ့ဈေးကူတာမှုမှာအိန္ဒိယကတရုတ်ထက်အများကြီးသာပါတယ်ဒါကြောင့်ဒီကာကွယ်ဆေးကိစ္စမှာတော့အိန္ဒိယကိုအားကိုးကြပါဆိုတဲ့သတင်းစကားမျိုးခပ်ပါပါလေးပေးလိုက်တာပဲလို့ကျွန်တော်ထင်ပါတယ
်စီးပွားပြည့်ရောင်းတဲ့ကိုဗစ်ကာကွယ်ဆေးတွေကိုအိန္ဒိယကစပို့နေပြီးဘရာဇီးနဲ့မော်ရိုကိုနိုင်ငံတွေကိုပထမအထုပ်ရောက်သွားပါပြီ။လာမယ့်လတွေအတွင်းအာဖရိကနဲ့တောင်အမေရိကနိုင်ငံတွေစီထပ်ပို့ဖို့ရှိနေပါတယ်။ AstraZeneca ဆေးကိုအိန္ဒိယမှာသုံးဖို့အတည်ပြုလိုက်ပြီးနောက်အလားတူဆေးကိုအိန္ဒိယကုမ္ပဏီတွေကထုတ်နေတဲ့အတွက်ကိုဗစ်ကာကွယ်ဆေးထောက်ပံ့ရေးမှာအိန္ဒိယကဥဆောင်လုပ်သွားမယ်လို့ဝန်ကြီးချုပ်မိုဒီကပြောပါတယ်
။ Aaj Bharat ek nahi
လူသက်တွေကိုကာကွယ်ဖို့အခုဆိုရင်အိန္ဒိယမှာကိုဗစ်ကာကွယ်ဆေးနှမျိုးတော်ထုတ်နေပါပြီ။အိန္ဒိယဟာကမ္ဘာမှာဆေးဝါးအများဆုံးထုတ်တဲ့နိုင်ငံဖြစ်တဲ့အတွက်လွန်ခဲ့တဲ့ကာလတွေတုန်းကလည်းလိုအပ်တဲ့နိုင်ငံတွေကိုဖြန့်ဝေပေးခဲ့တယ်လို့အခုလည်းဆက်လုပ်သွားမှာပါ
။ကာကွယ်ဆေးလိုချင်သူတွေများနေတဲ့အတွက်အိန္ဒိယကုမ္ပဏီတွေကလည်းပိုတိုးထုတ်နေတာပါ။ဒါကကမ္ဘာကပ်ရောဂါအဆုံးသတ်ရေးမှာအရေးပါတဲ့နိုင်ငံအဖြစ်နာမည်ကောင်းရလာစေဖို့အိန္ဒိယကရည်ရွယ်ပုံညတယ်လို့စရီလန်ချောလီယာကသုံးသပ်ပါတယ်။
It's a lot of this has to do with image. So the vaccine diplomacy.
ကာကွယ်ဆေးပေးတဲ့တန်တမန်ဆက်ဆံနည်းကမြင်သာတဲ့ရုပ်ဝတ္ထုအကျိုးမြတ်ရတယ်ဆိုတာတဲ့အိန္ဒိယရဲ့ဂုဏ်သိက္ခာအတွက်ရောအနုနည်းနဲ့ဩဇာလွှမ်းမိုးမှုအတွက်ပါဖြစ်ပါတယ်
။ကာကွယ်ဆေးရရှိမှုမှာမမျှတဘူးဆိုတဲ့ဝေဖန်သံတွေတိုးလာနေချိန်မှာပဲချမ်းသာတဲ့နိုင်ငံတွေကကာကွယ်ဆေးစထိုးနေကြပေမဲ့ပုံပြိုးစတိုင်းပြည်တွေမှာတော့ကာကွယ်ဆေးအလုံလောက်ရရှိဖို့ကြိုးပမ်းနေစေဖြစ်ပါတယ်ခင်ဗျာ။